တရုတ်အာဏာရကွန်မြူနီပါတီနဲ့ဆက်ဆက်တဲ့သတင်းစာထိပ်မှာတာဝန်ထမ်းဆောင်ခဲ့တဲ့ဝါရင့်တရုတ်သတင်းတော်တဦးကိုတရုတ်အာဏာပိုင်တွေကဖမ်းဆီးပြီးတရှိုးမှုနဲ့ဆွဲချက်တင်ထားလို့မိသားစုဝင်တွေကတင်းနယ်လာနေကပြောပါတယ်။ဟာဗတ်တက္ကသိုလ်မှာပညာရှင်ဖြစ်လဲလေ့လာရေးလုပ်ဖူးတဲ့တရုတ်ကွန်မင်းနေစဉ်သတင်းစာရဲ့ဒုတိယအယ်ဒီတာချုပ်ဒေါင်ယူဟာပြီးခဲ့တဲ့ဖေဖော်ဝါရီလတုန်းကဘေကျင်းမြို့တော်ကဟိုတယ်တစ်ခုမှာဂျပန်သံတမန်တဦးနဲ့တွေ့ဆုံနေလဲစာစားနေစဉ်အဖမ်းခံရတာလို့ပြောပါတယ်။အဲ့ဒီတုန်းကဂျပန်သံတမန်ကိုလည်းဖမ်းဆီးထိန်းသိမ်းခဲ့ပြီးဂျပန်နိုင်ငံကြီးဝန်ကြီးဌာနကပြင်းပြင်းထန်ထန်ကန့်ကွက်ခဲ့လို့ဖမ်းဆီးပြီးနိုင်ရည်အတန်းချာမှပြန်လွှတ်ပေးခဲ့ပေမဲ့ဒေါင်ယူကတော့ဆက်လက်အဖမ်းခံခဲ့ရတာပါ။သူဟာသတင်းစာဆရာတဦးအနေနဲ့ကမ္ဘာအခြေအနေခိရီစည်းကြောင်းနေနဲ့မျက်ခြေမပြတ်ဖို့နိုင်ငံခြားသတင်းတောက်တွေတန်တမန်တွေနဲ့ပုံမှန်တွေ့ဆုံလို့ရှိတယ်လို့လည်းပြောပါရရှင်။